ခုထာမှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားအစင်ကြမှာပါ။နေစစ်ဒေတာတိုင်းရင်းသားတွေစူးစီးတင်ဆက်ထားပါရရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ်။
မင်္ဂလာပါရှင်ကျမကအမီပါ PNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော်နဲ့အထိမ်းမှတ်ဖြစ်အေးအေးဖလားဘောလုံးပွဲကိုဦးဆောင်ကျင်းပတဲ့မြောက်ဦးမျိုးမြတ်တဆောင်ကျောင်းဆရာတော်နဲ့ဦးခိုင်မီမင်းတို့ကိုရဲတပ်ဖွဲ့ကနေဖမ်းဆီးပြီးတော့စစ်တွေထောင်ကိုပို့ဆောင်လိုက်ပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံပူးပေါင်းရဲတပ်ဖွဲ့ကနေ73နှစ်ကျော်ကြာတရုတ်နိုင်ငံအတွင်းကိုလူကုန်ကူးရောင်းစားခံခဲ့ရသူအမျိုးသမီးတဦးကိုကယ်တင်နိုင်ခဲ့တဲ့ဆိုတာနဲ့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့တိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတို့ရဲ့အစည်းအဝေးအခြေအနေတွေအကြောင်းကိုကြားသားရမှာပါရှင
်။ကျမမိကလျာမှာပါသတင်းတွေကိုနတ်ကွန်အိမ်နဲ့သူတင်ဆက်သွားမှာပါ။အီဗီလာဆယ်ရနေရကြာရောက်တဲ့ရှင်းနှစ်မြောက်ရခိုင်တပ်မတော်နေ့ထိမှဖြစ်အေးအေးဖလားဘောလုံးပွဲကိုဦးဆောင်ကျင်းပတဲ့မြောက်ဦးမျိုးမြတ်တဆောင်ကျောင်းကဆရာတော်နဲ့ဦးခိုင်နေမင်းတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးစစ်တွေထောင်ကိုပို့ဆောင်လိုက်ပါတယ်။ဆရာတော်နဲ့ဦးခိုင်နေမင်းကိုမြောက်ဦးခြေဆိုင်940တိုင်းရင်ရာရှိတူကတရားလိုလို့တရားစွဲဆိုတဲ့အတွက်မတရားအတင်းဆက်သွယ်မှုပုံမှ18နှစ်နဲ့အီဗီလာဆယ်ရနေ့နနေ့ပိုင်းကဖမ်းဆီးခဲ့တာဖြစ်တယ်လို့မြောက်ဦးရဲတပ်ဖွဲ့မှဦးတန်းဖေကပြောပါတယ်။အခမ်းအနားကျင်းပဖို့ဦးဆောင်သူတွေကိုဖမ်းဆီးခဲ့ပေမယ့်ဆရာတော်ဦးဩဘာသားနဲ့အမကြီးတို့ကတော်လှန်ရေးမှပမရှိဆိုတဲ့ခေါင်းစဉ်နဲ့စာပေဟောပြောပွဲကိုဆက်လက်ကျင်းပခဲ့ကြပါတယ်။ဆရာတော်ဖမ်းဆီးခံရပြီးတဲ့နောက်ကျောင်းမှာပညာသင်ကြားနေတဲ့မိဘမေကျောင်းသားကျောင်းသူစီရင်ကိုမြို့နယ်အုပ်ချုပ်ရေးမှူးကလာရောက်တောင်းဆိုခဲ့ပေမယ့်ယာယီကျောင်းနံဆရာတော်ကညှင်းဆုခဲ့ပါတယ်။
မြန်မာနဲ့တရုတ်နိုင်ငံရဲတပ်ဖွဲ့လူကုန်ကူးတားဆီးနေနေရေးဆိုင်ရာနယ်စပ်ဆက်ဆံရေးရုံးပူပေါင်းပြီး73နှစ်အကျော်တရုတ်နိုင်ငံသွေးလူကုန်ကူးရောင်းစားခြင်းခံခဲ့ရသူမွန်ပြည်နယ်ကမျိုးရမီတူကိုကယ်တင်နိုင်ခဲ့ပါတယ်။လူကုန်ကူးခံရသူမျိုးရမီကိုအေဒရလဆယ်ရနေ့မှာတရုတ်ရဲတပ်ဖွဲ့ကနေမူဆယ်ခရိုင်လူကုန်ကူးတားဆီးနေနေရေးရဲတပ်ဖွဲ့ထံလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပြီးတကြံလုံးမှာနေရကိုပို့ဆောင်ဖို့စီစဉ်ထားတယ်လို့ရဲမှူးဥက္ကမဦးကပြောပါတယ်။လက်ရှိအသက်30ရွယ်မွန်ပြည်နယ်မုသုံမြို့နယ်ဇာတိမျိုးရမီးဟာလွန်ခဲ့တဲ့ဆက်ဆုံးနှစ်ကတည်းကတရုတ်နိုင်ငံမှာလူကုန်ကူးခံရတာဖြစ်ပြီးဒေသခံမွန်ရေးလှုပ်ရှားသူတို့ကနေရဲတပ်ဖွဲ့ကိုသတင်းပေးပို့ရှဲရနိုင်ငံရဲတပ်ဖွဲ့တွေကနေပူးပေါင်းဆောင်ရွက်မှုကြောင့်အခုလိုလွတ်မြောက်လာတာပါလူကုန်ကူးခံရသူများစုဟာလူပွဲစားတွေကနေတစ်ဖက်နိုင်ငံမှာအလောက်ကအခွင့်အလမ်းကောင်းမွန်ကြောင်းဆွဲဆောင်မှုတွေကြောင့်ရောင်းချခံရတယ်လို့လည်းတရှိနေနေရေးရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံလူကုန်ကူးတားဆီးနေနေရေးရဲတပ်ဖွဲ့စီရင်ရ2016ခုနှစ်တွင်လူကုန်ကူးမှုပေါင်း133မှုလူကုန်ကူးခံရသူ308ဦးလူကုန်ကူးသူ233မှုတို့ကိုလည်းဖော်ထုတ်အရေးယူနိုင်ခဲ့ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမြူဆယ်မြို့အတွင်းကမြောက်ဝတီပံနဲ့မြမစီးပွားရေးပံကိုအမည်မသိလက်နက်ကင်ဖွဲ့ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြူဆယ်ရဲတပ်ဖွဲ့အရာရှိတဦးကပြောပါတယ်။အေဗီလာ7ရက်နေ့ညပိုင်းမှာတနက်ကင်အဖွဲ့တစ်ဖွဲ့ကနေဘန်ကိုပစ်ခတ်ခဲ့ရမှာရေပိုက်နဲ့ဘန်ဆိုင်ပုတ်တွေပျက်စီးသွားပြီးတခြားထိခိုက်မှုမရှိဘူးလို့မြူဆယ်မြို့မှရဲစခန်းကဒုရဲမှူးအေမြင့်ကပြောပါတယ်။မြူဆယ်မြို့နယ်ဘက်မှာလက်နက်ကင်ဖွဲ့စည်းတွေများပြားနေတဲ့အတွက်ဘယ်ဖွဲ့စည်းလက်ချက်ဆိုတာအတိမပြုနိုင်သေးဘူးလို့လည်းသူကဆိုပါတယ်။မြူဆယ်မြို့နယ်ထဲမှာပစ်ခတ်တိုက်ခိုက်မှုတွေဘုံပောက်ခွဲမှုဖြစ်စဉ်တွေမကြာခဏဖြစ်ပွားနေတာကြောင့်ဒေသခံတွေအနေနဲ့လုံခြုံရေးအတွက်စိုးရိမ်နေကြရတယ်လို့လည်းမြို့ကန်သူကပြောပါတယ်။
ဧပြီလ3ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမန်ဝင်းကြီးမြို့နယ်ဘက်မှာမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေပါတယ်။ဧပြီလပရမပတ်ကကပလရန်ဒေသတွေမှာအစိုးရတပ်မတော်ခလရ236တွင်နဲ့ KIA တပ်မဟာ3တိုက်ရင်29လက်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA ဘက်ကပြောပါတယ်။တရုတ်ပြည်နယ်စစ်ထုတ်လွှင့်မှုစီးပွားဖြစ်ထွန်းနေတဲ့ကချင်ရှမ်းပြည်နယ်ဒေသက KIA တိုက်ရင်29နယ်မြေခူးပွန်အောက်မှာလည်းအစိုးရတပ်မတော်တွေနဲ့ထပ်မံပြီးတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIO ရရှိသူကပြောပါတယ်။
မြန်မာနိုင်ငံမှာနိုင်ငံတော်ရဲ့အဓိကအာဏာတွေကမြန်မာတပ်မတော်စစ်တပ်လက်ထဲမှာရှိနေစေဖြစ်တယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီ AFP အဖွဲ့ရဲ့190ပြည့်ရွှေရတုနေမှာထုတ်ပြန်လိုက်ပါတယ်2008ဖွဲ့စည်းပုံအရပြည်ထရေးဌာနကာကွယ်ရေးဌာနနဲ့ဒေသရေးရာဌာနတို့ကိုတတ်မှတ်တော်အနေနဲ့ယူထားတာနိုင်ငံတော်အာဏာတွေကိုချုပ်ကန့်ထားခြင်းဖြစ်တယ်လို့ AFP ပါတီဒုဥက္ကဋ္ဌခိုင်ဆိုးနိုင်အောင်ကပြောပါတယ် Jikan Pidu Ludu in it, Muta Yi Tolai, Taipu, Jew, Three Yi Sopi, Sessachi, Jovan Pudu at the Lu, Asoya, Tamaro Pidu Ne, Nanganaga Pi Ari, Pansa Pido, Tanangan Long, Picata Kamu, Yesay, the Botu Sajo, NC E Lanjang Tai, Pupansa Yepu, Lu Atelu, Kanso Nayanga, Biobare, Avila Koyanega, Jayaute, ARP Ningazevi, Kanago, Tainangan, Malaysia Nangane, Yamananga, Ya Umu Handoma, Atiti, Jimbake Jabare.
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဧပြီလ10ရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံချင်းမှာမြို့မှာနှစ်ရက်ကြာကျင်းပပြုလုပ်ခဲ့တဲ့တိုင်းနာတော်လိုင်းလက်နက်ကိုင်အဖွဲ့အစည်းအစည်းအဝေးကနေပြီးတော့ဖက်ဒရယ်ဒီမိုကရေစီပြောင်စုတည်ဆောက်ရမှာအခြေခံရမယ်လမ်းညွှန်အခြေခံမူတွေနဲ့ပင်လုံးလက်ဆွဲစာရမ်းတို့ကိုအတည်ပြုနိုင်ခဲ့ကြပါတယ်။အမေရဲ့စူးစီးချက်ကိုမြင်းစန
ဒီပေါ်မှာအမြင်တွေကိုညှိနှိုင်းပြီးတဲ့ခါကျတော့မှကျွန်တော်တို့ဒီနေ့ဆွေးနွေးပွဲမှာအားလုံးကကိုးကားရမယ်စာတမ်းတစ်ခုအနေနဲ့အားလုံးသဘောတူဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပင်လုံးဆိုင်ချုပ်နဲ့ပင်လုံးစိတ်တက်ကိုချီခံပြီးတိုင်းပြည်ကိုတည်ဆောက်သွားကြဖို့အစည်းအဝေးကိုတက်ရောက်လာတဲ့ဒေါ်လာရဲ့အဖွဲ့အစည်းကထိပ်တီးကောင်ဆောင်တွေကသဘောတူခဲ့ကြတာဖြစ်တယ်လို့လည်းဦးတန်ခ
ทุกเพื่อมาลาเบลุเพื่อมาเลมุโยตาปุโนทุกเพื่อเลสุเรหะกะลีลาดูนี่เนี่ยเพื่อลาลาการเล่นเชื่อมุบีเนาะโอ้เด็กเกลือมาลุลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลล
င်ငံလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားဒေါ်လာရေးလက်နက်ကန်အဖွဲ့အစည်းတွေကတည်ရောက်ခွင့်ရှိမှာဖြစ်ပါတယ်
ဆက်ပြီးတော့ဧပြီလ၁ရက်နေ့ကကျင်းပခဲ့တဲ့ချင်းမီနယ်ထန်းတလန်မြို့ဂျာဖက်ရွေးကောက်ပွဲမှာချင်းအမျိုးသားဒီမိုကရက်တစ်ပါတီ CNDP ဟာ2015ရွေးကောက်ပွဲတုန်းကလိုပဲထပ်မံရှုံးနိမ့်ခဲ့ပါတယ်။ဘာကြောင့်ချင်းပါတီတွေကိုပြည်နယ်မှာရှုံးနိမ့်ရတာလဲ။အကြောင်းဆုံးကတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွင်းအင်္ဂါနေတင်ဆက်ပေးထားပါတယ်။
ထန်တလန်ဂျာဖြတ်ရွေးကောက်ပွဲဟာအင်အားကြီးပါတီတစ်ခုကိုရှင်ပြန်ရတာကြောင့်လူရင်းအားနဲ့ငွေရင်းအားမှမရှင်နိုင်လို့ရှုံ့နှိမ့်တာဖြစ်တယ်လို့ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ခဲ့တဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ကုစလေတော်စားသတင်းကပြောပါတယ
်ဆူရနဲ့ဒီကိန်းဆူရဆိုတော့ဒီလိုကငွေကြီးကြီးလုံလောက်တယ်ပြီးတော့ NLD ဆူရကလည်းဒီသူ့လက်ကကုစလေအကုန်လုံးကိုမင်းဆွဲခိုင်းလိုက်တယ်မင်းဆွဲရှိရုံနဲ့ကမှဒီမှာတခါလေးစိတ်ရောကိုရှင်းနိုင်တယ်သူတို့ကသုံးခါလေးခါရှင်းတယ်အဲ့လိုဖြစ်တော့ဒီမှာတော့အတိုင်းတပ်ပါတီဒီယာငွေကြီးကြီးလည်းမပြီးစုံဘူးပေါ့နော်အဲ့ဒါကြောင့်အနိုင်မရတာဖြစ်တယ်လို့ကျွန်မယူဆတယ်
ချင်းမြင့်ရဲ့ရွေးကောက်ပွဲတွေမှာချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ကတော်စားသလင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဥပွဲခန်းနဲ့ပြည်ထောင်စုကြံ့ငြိမ်းရေးနဲ့ဖွံ့ဖြိုးရေးပါတီကဥစုဘန်းတို့ကနေနိုင်ငံတော်ဒုတိယသမ္မတဦးဟင်နရီပန်ထီးယူရဲ့လှစ်လက်သွားတဲ့မဲဆန္ဒနိုင်ငံအမှတ်သုံးအမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြန်ခဲ့ကြတာဖြစ်ပါတယ်။ဒီဂျာဖြတ်ရွေးကောက်ပွဲဟာလွတ်လပ်မှုတော်ရှိပေမဲ့တရားမျှတမရှိကြောင်းခံစားရတယ်လို့တော်စားသလင်းကပြောပါတယ်။
အမေပေးလို့ရှိရင်တခုခုလောက်ပေးမယ်မျိုးအထက်ကအဲ့လိုမျိုးလောက်ပေးမယ်ပြီးတော့အခုက NLD အစိုးရကမေးမပေးလို့ရှိရင် development တွေလုံးဝပိတ်တယ်ပေါ့နော်မပေးဘူးသူဒီမှာလက်ကျော်ကုစရေဒီကိုစေယူအတိုင်းကိုဖတ်လိုက်တယ်အဲ့လိုပြီးတော့ကျွန်မတရားမျှတတယ်လို့ပြောလို့မရဘူ
းချင်းမျိုးရာဒီမိုကရက်တစ်ပါတီအဥ္စာဦးစိုးဆန်ကလည်းအင်အားချင်းမမျှလို့ရှုံ့နှိမ့်တာဖြစ်ပေမဲ့လည်းမေယာလတ်ကိုကြည်ချင်းအဖြစ်နောင်ရွေးကောက်ပွဲတွေမှာချင်းပါတီတွေဆိုအလားလာကောင်းလာမယ်လို့သုံးသပ်ထားပါတယ်
ကျွန်တော်တို့ NLD ကိုရှုံးပြီးမဲ့ဒီဖိုက်တူပါတီကိုတော့ကျွန်တော်အပ်ပါနိုင်ခဲ့ပါတယ်
ကျွန်တော်ထင်ပါတယ်နောက်ပကျင်ရေကောက်ပွဲကြရင်ကျွန်တော်နိုင်ပါပါ။ကြာကြရေကောက်ပွဲကနေကလိလာစောက်ကြည့်နေတဲ့ချင်းလန်းဖို့သတင်းဌာနအက်ဒီတာဆလိုင်းဟိုလီကတော့စီအန်ဒီဘီပါတီအနေနဲ့စီယုံရေးပိုင်းမှာအားနေနေတာကြောင့်လို့သုံးသပ်ပါတယ်။ဒါပြင်အခုရှင်ပြန်နေတဲ့နေရာဟာဒုတိယသမ္မတဦးဟင်းဒရီပန်ထီယူရဲ့မဲဆန္ဒနဲ့ဖြစ်နေတာကြောင့်ဒေသခံတော်တော်များများကအန်ဒီဒီကိုမဲပေးခဲ့တာက
penalty may be able to not to me and my name as Sureha at Wakori, Elomio, Usara Tara to be doing the Domemia Elomio, Usaja, Amiapino, maybe Jarabono.
Mess and Nashi, we, Natang Joshi, Tandalam Unema, Louis Natang Tangora, Mess and Apeke Javi, and the Gusle Upe Kangaro, good only a lizard and a Yashigi and a Yakera Kibare.
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါရှင်။ရခိုင်တမတော်နေအထိုင်မှဖြစ်အေးအေးဖလားဘောလုံးဝဲဥဆောင်ချင်ပါတယ်။ရအူမျိုးမြတ်တဆောင်ကြောင်းချတော်နေဦးခိုင်နေမင်းတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးစစ်တွေထံကိုပို့ဆောင်လိုက်ပါတယ်။တော်ရရှိရဲ့ခုနားဆင်ကြရတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေပတ်စင်တင်ဆက်သွားမယ်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပ
အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်